ဧပြီလ9ရက်နေ့ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးလှုပ်ရှားတက်ကြွသူတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေလွတ်မြောက်ရေးအတွက်နီလန်3တွေကမှနီလန်2တွေနဲ့အမြန်ဆုံးလွတ်မြောက်ဖို့ကြိုးပမ်းဆောင်ရွက်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုထုတ်ပြန်ကြေညာပြီးတဲ့နောက်မှာတော့ဧပြီလ10ရက်နေ့ကစတင်ပြီးနိုင်ငံရေးအကျဉ်းသားတွေဒီမိုကရေစီပညာရေးတပိတ်မှာပါဝင်ဆင်နွှဲခဲ့ကြတဲ့ကျောင်းသားကျောင်းသူတွေဝေးရံသူတွေဟာတာယာဝရီထောင်ကနေပြီးတော့စုစုပေါင်း69ဦးလွတ်မြောက်လာခဲ့ပါတယ်။တာယာဝရီထောင်မှာဒီမိုကရေစီပညာရေးတပိတ်ဆင်နွှဲလို့ဖန်စီထိန်သိမ်းခံခဲ့ရတဲ့ကျောင်းသားကျောင်းသူတွေဝင်းရံသူတွေ69ဦးတည်းကမှဘာကတ္တကျောင်းသားကောင်းဆောင်တွေဖြစ်ကြတဲ့မဖြူဖြူအောင်ကိုမင်းသွေးသိကိုနနာဆက်အောင်တို့အခုလိုပဲမင်းမြန်ပြစ်ခဲ့ပါတယ်။ပထမဦးဆုံးအနေနဲ့မဖြူဖြူအောင်ကသူ့မောက်လွတ်မြောက်လာခဲ့တဲ့အပေါ်နဲ့အစိုးရတဲ့အပေါ်သူ့မရဲ့သဘောထားအမြင်များကိုအခုလိုပဲပြောကြားခဲ့ပါတယ်။
ကြတာကိုတင်းနေကြတာကိုတွေ့ရတယ်ဒီပုံမှာတော့နော်ဒီစင်ညာချက်ပုံမှာဒီပြောတော့တော်တော်အားရကြတယ်ဘာလို့လွတ်တာလွတ်ချက်မလွတ်ချက်ပုံမှာအချက်ဒါတော့သတိကိုကိုနိုင်ကလူကိုကိစ္စကိုစပြီးတော့ပြောပြီးစပြီးစူးစမ်းပြီးဆိုတာကိုကျွန်တော်သိလိုက်ရတဲ့အချိန်မှာဒါတော်တော်များများကအချိန်နဲ့နဲ့ပဲဘာမှမရတာရှိကြဘူးဒါဆက်ပြီးတော့အခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်ကလည်းသိတယ်အခက်အခဲတွေနောက်မှာဆက်ပြီးတော့ဒါကိုစူးစမ်းသွားကြဖို့စူးစမ်းသွားဖို့ပေါ့နော်ဒါကျွန်တော်အနေနဲ့ကျွန်မအနေနဲ့ဆက်ပြီးတော့တိုက်တွန်းနေပါရှင့်ထပ်ပြီးတော့ကျွန်တော်နိုင်ငံကျင်းသားတွေကျင်းတက်ရှိနေတဲ့နိုင်ငံကျင်းသားတွေလွတ်မြောက်ရေးကိစ္စမှာတော့ဖြစ်ဖြစ်နောက်ဒီပါရောက်နေနိုင်ငံရေးအစီအစဉ်ကိုပြန်ခေါ်ဖို့ပြန်ပြီးတော့သူတို့လွတ်လပ်ဖို့အိမ်ကိုပုံပြလာနိုင်ဖို့ကိစ္စတွေကိုလည်းဆက်ပြီးတော့ကြိုးစားပေးဖို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်နောက်ဆိုချင်ပါတယ်ကျွန်တော်တိုင်းပြည်ကိုနှစ်သက်မှာပေါ့နော်ဒီမိုကရေစီတိုင်းဒီမိုကရေစီအပြောင်းလဲကာလမှာသူတို့ချာချာနေတဲ့အများဝမ်းသာရတဲ့အနေအထားပြည်ရဲ့ဖန်တီးပေးတဲ့အကြောင်းကိုဒါကျေးဇူးတင်ရမှာပါပေါ်မှာလဲဒါသူ့အနေနဲ့ဒါတော့လည်းသူ့ဒီအနေနဲ့ပေါ့နော်သူ့မှာရွေးချယ်ထားတဲ့ပုံစံရှိတယ်နော်အဲပုံစံတိုင်းပြီးစပြီးတော့ဒါကိုကြိုးစားသွားတယ်ဒီပေါ်မှာလဲကျွန်တော်တို့ချင်းတင်ပါတော့လည်းသူ့ဒီလေဒါလူလူကောင်းကောင်းတရားအနေနဲ့ကတိတစ်ခုကိုပေးခဲ့တယ်အဲကတိကိုလည်းတရားပြတ်နေတယ်ကျွန်တော်တိုင်းပြည်အပြောင်းလဲမှာဟိုတကယ်ကိုကတိတည်တဲ့နိုင်ငံကောင်းကောင်းမျိုးပြန်ပြန်လို့အဲ့နေကျွန်တော်တို့ဆိုလို့ရှိရင်ကတိတည်တဲ့နိုင်ငံကောင်းကောင်းတွေ့ရအောင်လို့ဆက်တော်တော်ကြာနေတယ်ဆိုတော့ဒီကတိတည်တဲ့နိုင်ငံကောင်းကောင်းဖြစ်လာတဲ့အတွက်လည်းကျွန်တော်တို့ဝန်တာရအောင်လဲဒါတိုင်းပြည်အတွက်အစဉ်လာကောင်းတစ်ခုဖြစ်လိမ့်မယ်လို့ပဲကျွန်တော်ယူနေတယ်ဆက်ပြီးတော့လည်းဒီလူဒီနေ့ပတ်သက်တဲ့ဒီလူကျိုးစည်းပွားနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာဆက်ပြီးတော့ဒီတွေပေါ့ဒီလူကျိုးစည်းပွားတဲ့ခရီးကိုချက်ပြီးပြီး
ဆက်လက်ပြီးကိုမင်းတိတိကလည်းအခုလိုလွတ်မြောက်လာခဲ့တဲ့အတွက်အစိုးရတစ်ကိုကျေးဇူးတင်ကြောင်းနဲ့ဘာကတ္တကျောင်းသားတွေအနေနဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုခေါ်ဆိုနိုင်အောင်ကြိုးစားသွားမှာဖြစ်ကြောင်းနဲ့ပညာရေးလိုလားချက်၁၁ချက်ကိုဆက်လက်ကင်ဆယ်တောင်းဆိုပြီးအစိုးရတစ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအခုလိုပဲပြောကြားခဲ့ပါတယ်
ကတည်းကပြည်သူအတွက်ကိုပြည်သူတောင်းဆိုတဲ့အတိုင်းလုပ်ပေးတဲ့ဆိုတာဖြစ်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်။ဘာဖြစ်ဖြစ်ကျွန်တော်ကျေးဇူးတင်ကောင်းကတော့ပြည်သူပဲကျေးဇူးတင်ပါတယ်။ပြည်သူတောင်းဆိုပြီးကျွန်တော်လွတ်မြောက်တယ်လို့ထင်တယ်။နောက်ဒီမိုကရေစီအခြေခံစံနှုန်းတွေပြေးသွားတဲ့နိုင်ငံတစ်ခုတည်ဆောက်ဖို့အတွက်ကျွန်တော်ဆက်ပြီးကြိုးစားသွားမယ်။နောက်တစ်ခုပုဂ္ဂိုလ်ရဆိုရင်တော့ကျွန်တော်တို့ကသူ့ပေါ်ဒေသကြီးမှုရှိရယူနီမှုရှိပါတယ်။အဲတချို့နေရာတွေမှာကျွန်တော်ဒီကျောင်းသားလူငယ်ဆိုတာကလူငယ်သိရှိတဲ့အတွက်ဟိုပြင်းပြင်းထန်ထန်ရင်လည်းအဆင်ပြေမယ်ဆိုတာရှိမယ်။အားလို့အားများစိတ်တွေနဲ့ဟိုတခါချိုးကြတဲ့မှာ policy မတူတာရှိလာပါတယ်။ဒါပေမဲ့ပြည်သူနဲ့ကျောင်းသားတွေရဲ့ဟိုမျက်နှာကိုပြည်သူနဲ့ဒီနိုင်ငံရဲ့မျက်နှာကိုကြည့်ပြီးတော့ပဲကျွန်တော်ဆက်ပြီးတော့အကောင်းဆုံးပြောင်းဆောင်ရအောင်ပါ။နိုင်ငံဖက်ကြည့်လိုက်တယ်။နောက်တော့ဇလော့တဲ့တော့ကျွန်တော်ဒီနေ့ဇလော့ပူရဲ့သူတွေကကျွန်တော်ဘာကားမှာဖွင့်ကြည့်ရတော့နိုင်ငံလုံးဆိုင်ရာညီလာခံခွန်တိုင်းကိုကြိုးစားမယ်။နောက်ကျွန်တော်ပညာရေးတောင်းဆိုချက်ဆက်တစ်ချက်ရနိုင်အောင်အစိုးရနဲ့ပြောင်းဆောင်ရဖြစ်သွားမယ်။အဲနောက်တစ်ခုကတော့ဒီဟိုနောက်တစ်တောင်ကမြေသားရေးတောင်းပါပဲ။ဒီနောက်အောင်ရှိဖွင့်ပုံအခြေခံဥပဒေကိုဒီမိုကရေစီစနစ်နဲ့ကြုံညီတဲ့အခြေခံဥပဒေပြောင်းနောက်တိုင်းသားပြည်သူတွေလက်ခံတဲ့ Federal Democracy စနစ်ပြန်လာအောင်လို့ကျွန်တော်ဆက်ပြီးကြိုးစားမယ်။ဒီတောင်းဆိုမှုကတော့ကျွန်တော်ဥပမာရှိ
ပါတယ်။ဟုတ်ကဲ့မကြောက
်ဘူး။ပြည်သူအနေနဲ့ဒါမဲ့နှစ်သက်မှာဒီပြည်သူတင်မြှောက်ထားတဲ့အစိုးရလည်းတက်လာပြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီပြည်သူတွေအားလုံးဟိုစောင့်နေပြည်နယ်ပြီးတော့တိုင်းသားဒေသတွေမှာလည်းဥစ္စာပြပွားနေစစ်ပွဲတွေညှိနှိုင်းပြီးဒီလောကဘာသာတရားထုံးကားတဲ့ဒီဒီတစ်ခုကိုကျွန်တော်တို့လည်းပြည်သူတွေနဲ့အတူတူဆက်ပြီးရှောက်လန်းသွားမှာပါ။အဲဒီလိုကြားပါစေလို့လည်းဒီလိုဆုတောင်းပါမယ်။
ဆက်လက်ပြီးကိုနေနာဆင်အောင်က၎င်းတို့အတီနဲ့ဘာကတကျောင်းသားတွေရဲ့ရည်မှန်းချက်ကိုဆက်လက်ကင်ဆယ်တောင်းဆိုသွားမှာဖြစ်ကြောင်းနဲ့ပညာရေးတပိတ်တိုက်ပွဲကိုဆက်လက်ဆင်နွှဲပြီးဒီမိုကရေစီပညာရေးစနစ်စစ်စစ်တခုရနိုင်ဖို့ကြိုးစားသွားမယ်လို့အခုလိုပဲပြောကြားခဲ့ပါတယ်
။ဘယ်လိုမှလည်းဒီကိစ္စကကောင်းတဲ့ကိစ္စပါလေ။ဟိုထောင်းတာနေတဲ့နေတဲ့နေရာမှာလားအာနာရှင်တိပြိနေလို့လားကျောင်းသားတွေကထောင်းတော့ရွေးခဲ့ကြတာ။တို့ထောင်းတော့ရွေးခဲ့ကြတာ။တကယ်ထောင်းဒီကောင်းတဲ့နေရာတော့မဟုတ်ဘူးလေ။ကြော်စရာကောင်းတဲ့နေရာမှာမဟုတ်ဘူး။အဲ့တော့လွတ်တဲ့ကိစ္စကကောင်းတဲ့ကိစ္စလို့ကောင်းတဲ့ကိစ္စဖြစ်တယ်။ဟို ဒါကြီးဒါမှကျွန်တော်ဤမှန်ချက်မှာညံ့သေးဘူးကျွန်တော်တို့ဘင်းဤမှန်ချက်ဒီဒီမှုစီမြန်ကြီးဤမှန်ချက်မရချင်းတိုက်ပွဲကိုတောင်းဝင်ရတောင်းသားလုံးမရှိတာဘိတ်ကော်ဒီပါလေတောင်းရှိတယ်ဒါကျွန်တော်တို့ဤမှန်ချက်ရတဲ့ဒီစစ်တပ်ကိုကျွန်တော်တို့ကတတော်လေးနိုင်ချက်မှာဒီနေ့ကျွန်တော်တို့ကလည်းမြောက်လာတဲ့ကျေးဇူးတော်ဟိုဒီနေ့ဆိုရဲတွေ့အနားတွေ့ရှေ့မှာတွေ့တိုင်းပဲလေအချက်လေးညှိချနေရနေပြောဒီချိန်ကြီးဖြစ်လာတာဆိုတော့ဟို energy နဲ့အဲဒါကောင်ဝေးလို့ရင်ကောင်ဝေးကာလုံးနဲ့ချားမှာတော့အချက်လေးတခုရှိပုံတော့ရတယ်အမေနေရှင်းတော့မညီရတယ်မရောက်တာလေကြုံရတယ်ပေါ့ဒါဟို energy အစိုးရတဲ့နဲ့ချားမှာတော့အပြင်မရှိတယ်လို့တော့ကျွန်တော်မြင်ဒီပညာရေးတပိတ်နဲ့တိုက်ပွဲကိုဟိုတိုက်ပွဲကကျွန်တော်တိုက်ပွဲမပြီးသေးဘူးအောင်မြင်လို့မရသေးဘူးပေါ့ဗျာကျွန်တော်တို့ image နဲ့အောင်မြင်တဲ့အဖြစ်အတွက်ဒီတပိတ်တိုက်ပွဲကိုဆက်လက်ပူးပေါင်းဖို့ဆက်လက်တောင်းခံပြီးတော့အာမီကိုနဲ့ကျွန်တော်နဲ့အတူလက်တွဲပြီးတော့ဒီမိုဒီနိုင်ငံထူထောင်မှုအတွက်ဒီပညာရေးစနစ်ရတဲ့ဒီဆက်တိုက်ပွဲကိုရပါလို့ကျွန်တော်အနေနဲ့ဟိုတိုက်ပွဲလေးဟုတ်ကြပါဘူး
ပါကတာတကတာចောင်းသားများចောင်းသားကောင်းဆောင်များဖြစ်ကြတဲ့အင်းစိတ်ထောင်မှာဖန်စီထိန်သိမ်းခံထားရတဲ့ကြောကူကိုလင်းထက်နိုင်ဇီယာလွင်နန်းလင်းပိုင်ရဲသူစတဲ့ចောင်းသားကောင်းဆောင်တွေဟာဧပြီလ10ရက်နေ့ည7နာရီခန့်ကလွတ်မြောက်ခဲ့တယ်လို့သိရပါတယ်။တရားရီထောင်မှာဖန်စီထိန်သိမ်းခံပြီးတော့အမှုရင်ဆိုင်နေရတဲ့ចောင်းသားကောင်းဆောင်တွေဖြစ်ကြတဲ့မဖြူဖြူအောင်မင်းသွေးသက်နန္နာဆက်အောင်တို့ဟာတရားစဲဆိုခံထားရတဲ့အမှုတွေရမှာလှုပ်ဝရမ်းရရှိပြီးဖြစ်တာကြောင့်ည7နာရီခန့်ကတရားရီထောင်ကပဲလွတ်မြောက်လာခဲ့ပြီလို့သိရပါတယ်ဆက်လက်ပြီး88မျိုးဆက်ចောင်းသားကောင်းဆောင်များဖြစ်ကြတယ်မနီလာသိမ်းမမီမီတို့ကလည်းအင်းစိတ်ထောင်ကနေပြီးတော့ဧပြီလ10ရက်နေ့ညပိုင်းကလွတ်မြောက်လာခဲ့ကြပါတယ်နိုင်ငံရေးအကျဉ်းသားများနိုင်ငံရေးတက်ကြွလှုပ်ရှားသူများနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေကြရသူများနဲ့ဆက်လင်းတဲ့အမှုများကနေပြီးတော့ရုပ်သိမ်းပြီးယနေ့လွှတ်ပေးခဲ့တဲ့သူစုစုပေါင်းက138ဦးရှိတယ်လို့ NLD အစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနကဧပြီလ10ရက်နေ့ညပိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်။အခုသတင်းကိုမြန်မာပြည်ကသတင်းတောက်ယူလွင်စုက SBS Radio ကိုပေးပို့ထားတာပါ။ကျေးဇူးတင်ပါတယ်ရှင်။
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။